လိုက်ကော်မျိုးကရွာတန်းရှိနဲ့မိုင်းလုံးရက်ွက်တဝိုက်မှာအင်္ဂါနေ့မနေ့ပိုင်းကစပြီးစစ်ကောင်စီတပ်နဲ့ KNDF အမျိုးသားများကာကွယ်ရေးတပ် KNDF ကြားနှစ်ဖက်တိုက်ပွဲတွေတနေ့ကုန်ဖြစ်ခဲ့တယ်လို့ KNDF ကသတင်းထုတ်ပြန်ထားပါတယ်။ဒါအပြင်လိုက်ကော်မျိုးပေါ်ကိုတိုက်လေရင်နှစီနဲ့၉ကြိမ်ပစ်ခတ်ခဲ့တယ်လို့ KNDF ပြောရေးဆိုခွင့်ရှိသူကပြောပါတယ်
။ဒီနေ့တိုက်ပွဲကတော့ဒီကျွန်တော်တို့မိုင်းလုံးလိုက်ကော်မျိုးပေါ်လို့ပြောရမှာပေါ့လေ။ကျွန်တော်တို့မိုင်းလုံးကရွာတန်းရှိကြားမှာရှိတဲ့ဖြစ်ဟဘူးလေတော့နားလေတလောက်ကတော့အဲ့လိုဖြစ်တယ်နောက်တနည်းကုန်ပဲတိုက်ပွဲဖြစ်ပါရဲ့ဒါပေမဲ့ဟိုအထူးချမ်းဆုံးကတော့ဟိုညနေ9နာရီပွဲတိကျတော့မှာတော့ဟိုဂျက်လီနဲ့ထပ်ပြီးလာတိုက်ခိုက်တော့ပေါ့လေလာတိုက်ခိုက်တယ်လာတိုက်ခိုက်တော့ဟိုအချိန်ကြီးရကတော့အလုံးပဲဟိုစစ်တပ်ကတိုက်ခိုက်တဲ့ဟာကြီးအလုံးကတော့ကျွန်တော်စီမရောက်ပါဘူးတဲ့ဒီနေ့ကိုကျင်းတာပြည်တယ်နည်းနည်းတလို့စီကိုရောက်တခြားယူရတယ်ပဲဟိုဥတီ sorry မြို့ပုံမှာရှိအိမ်တွေပဲဥတီပြီးမှလုံတဲ့ပုံစံမျိုးတွေလည်းဖြစ်တော့များတော့ပေါ့လေဒါကတော့ဒီကနေ့အချိန်လေးပေါ့လေဟုတ်
တိုက်ပွဲအတွင်းမှာစစ်ကောင်စီတပ်သား20အထိတေဆုံးခဲ့ပြီးလက်နက်ကြီးလက်နက်ငယ်နဲ့ကြီးတွေကိုသိမ်းဆီးရမိတယ်လို့ KNDF ကထုတ်ပြန်ထားပေမဲ့ဒီပေါ် VOA အနေနဲ့တရားအတိမပြုနိုင်သေးပါဘူးလိုက်ကောင်နဲ့အနည်းတဝိုက်မှာတော့နေထိုင်သူဒေသခံမရှိသလောက်နေသွားပြီလို့ KNDF ပြောရေးဆိုခွင့်ရှိသူကပြောပါတယ
်ဒီမှာကတိုက်ပွဲတွေပဲရှိတော့မှာပေါ့လေနော်စစ်ကောင်စီကတော့ဟိုလိုက်ကောင်တူတီမုံလဲခရီးနေပြီဟိုတခုလုံးဟိုအကြီးကျယ်စေဟိုဘာလဲထိုးစီစီမဲ့ပြီးနော်ဒီပြည်နယ်ဟိုတိမ်ပိုက်မယ်ဆိုရင်ယူဆကတော့အခိုင်အမာရှိတာပုံရပါတယ်လေကျွန်တော်စဉ်းစားတာဒါပေမဲ့လည်းဟိုကျွန်တော်တို့ကတော့ဟိုကျွန်တော်ကင်ဒီတခုလုံးရဲ့ဘောဒါကတော့ဟိုထိုးလာတဲ့ဟိုစစ်ကြောင်းတွေအားလုံးတော့ကျွန်တော်တို့ဒီမှာပတ်လည်တလောက်ကတော့ကျွန်တော်ခုခံတိုက်ခိုက်မယ်ပြီးကျွန်တော်ပြည်နယ်ကိုကျွန်တော်ကွယ်ရမယ်ဆိုတော့ဟိုအချိန်နေတည်းအားလုံးတော့ကျွန်တော်ကင်ဒီရေပေါ်မှာအတူတူရှိကြတယ်ဆိုတော့ကျွန်တော်ဟိုပြောလို့ရတယ်ဗျ
လိုက်ကောင်နဲ့အနီးတစ်ဝိုက်ကစစ်ဘေးဒုက္ခသည်တွေကိုပြည်သူအချင်းချင်းကူညီပေးနေတာမှာရှမ်းပြည်တောင်ပိုင်းစီဆိုင်မြို့နယ်ကစိုက်ခေါင်ဆံပြကျွော်မှာလဲစစ်ဆောင်သားသူတွေအတွက်ဘာသာရေးအဆောက်အုံတွေမှာနေရာထိုင်ခင်းကျင်းစင်ပေးထားပါတယ်။စီဆိုင်ကစစ်ဆောင်ကေစီနေရာတွေစီရောက်လာကြသလိုအင်္ဂါနေ့အထိစိုက်ခေါင်မှာရောက်လာသူတွေလဲ900ဝန်းကျင်အထိရှိနေပြီးသူတို့တွေရဲ့စားတောက်နေထိုင်ရေးအတွက်လိုအပ်ချက်တွေရှိနေတဲ့အကြောင်းစိုက်ခေါင်ဒေသခံကုဇော်မင်းကပြောပါတယ်။
ကျွန်တော်တို့စိုက်ခေါင်ကိုရောက်နေတာ3ရက်လောက်ရှိပြီဗျ။အခုဒီနေ့ကြည့်တော့900ပတ်ဝန်းကျင်မှာရှိနေပြီဗျကျွန်တော်တို့ပြင်လာပေးသလားပေါ့တချို့ကတော့ပြင်မပေးဘဲနဲ့သူတို့အမျိုးတွေမှာနေတာတော့ရှိနေတယ်ဗျကျွန်တော်တို့အဲ့ဒါလေးတွေလိုက်ပြီးမှစုစည်းပြီးပြင်တွေကောက်ဖို့လည်းပြင်နေပါတယ်ဗျဟုတ်လိုအပ်ချက်ကတော့တော်တော်လေးများတယ်ဗျအဝတ်ထည်တွေစောင်းတွေလည်းလိုတယ်စားတောက်စရာဆန်စီတွေလည်းလိုတယ်ကျွန်တော်တို့ဒေါ်လာ30တော့မြို့မစီထဲမှာကျွန်တော်တို့ NGO ဖွဲ့တွေ၊ private ဖွဲ့တွေနဲ့ပေါင်းပြီးမှအလူခံတယ်။တချို့လဲအလူရှင်တွေကိုယ်တိုင်လာလူတာရှိတယ်။အဲ့ဒါလေးတွေကိုတော့ကျွန်တော်တို့စနစ်တကျတိုက်ဝေပြီးဖို့ပြင်ဆင်နေတာပေါ့။အထီးထီးရောက်ရောက်တော့ပြည်သူအောင်တော့မလုပ်နိုင်သေးဘူးကြာကျွန်တော်တို့အခုမှလူတွေကလည်းတဖွဲ့ဖွဲ့လာတော့ဆိုတော့
ကြားပြည်နယ်ကနေရောက်လာတဲ့ဆစ်ဆောင်တွေမှာအများစုကအမျိုးသမီးတွေဖြစ်ပြီးတော့အသက်အရွယ်ကြီးသူနာမကျန်းသူတွေနဲ့ကလေးငယ်တွေအပြင်မွေးကနေကိုဝင်ဆောင်တွေလည်းပါဝင်ပါတယ်။တိုက်ပွဲနဲ့လက်နက်ကြီးတံတွေကြောင့်အများစုကအိုးအိမ်ဆုံးခွာလာကြတာပါ။ကိုယ့်ရဲ့နေအိမ်မပြတ်စည်းဖို့နဲ့အိမ်ပြန်နိုင်မှုအတွက်ကိုလည်းမျှော်လင့်နေကြပါတယ်။လိုက်ကောစီဆိုင်လမ်းမကြီးနဲ့လိုက်ကောပင်လောင်းလမ်းမကြီးမှာဆစ်ကောင်စီရင်တွေအသွားအလာရှိလို့အဲ့ဒီနေရာတွေကိုညနေ6နာရီကနေမနက်6နာရီအတွင်းစစ်ဘေးရှောင်ပြည်သူတွေနဲ့ဒေသခံတွေမဖြတ်ကြဖို့ကိုကယင်းဒီအမျိုးသားများကာကွယ်ရေးတပ် KNDF ကတရီပေးထားပါတယ်။ကြားပြည်နယ်လိုက်ကော်မြို့မှာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေကိုရပ်တန့်ပြီးဘေးလွတ်ရာထွက်ပြေးနေရတဲ့ဒေသခံတွေအပေါ်ပိတ်ပင်ကန့်သတ်ထားတာတွေပြန်ရုပ်သိမ်းဖို့ကိုမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ် Tom Andrew ကလည်းတနင်္လာနေ့ကတောင်းဆိုထားပါတယ်ခင်ဗျာ။